Welcome to the Voice of America in Burmese.
မင်္ဂလာနှစ်သစ်ပါရှင်အခုလိုမင်္ဂလာနှစ်သစ်အခါသင်မရမှာတော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုမွန်ကောင်းတောင်းလိုက်ပါရရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2014ခုနှစ် April 18ရက်မြန်မာတက္ကရာ1386ခုနှစ်တကူးလဆုတ်3ရက်နှစ်စံတည့်ရက်နေ့ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါသောတာရှင်တွေအားလုံးအတွက်ပြည့်စုံငြိမ်းချမ်းတဲ့နှစ်သစ်ဖြစ်ပါစေလို့အရင်ဆုံးဆုတောင်းပါရရှင်။ကျမဆုမြတ်မမဒီကနေ့ကြေညာပေးမယ့်နိုင်ငံတကာသတင်းတွေကတော့ယူကရိန်းနိုင်ငံမာရီယိုပိုမြို့ကအခြေစိုက်စခန်းတစ်ခုမှာရုရှားလိုလာတဲ့ခွဲထွက်သူတွေနဲ့တပ်ဖွဲ့ဝင်တွေကြားအပြန်အလှန်ပစ်ခတ်မှုမှာဒီရုရှားလိုလာသူတွေဘက်က၃ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။တခါတင်းမောနှင်းမြုပ်နေတဲ့တောင်ကိုရီးယားကမ်းလွန်မှာတော့ရင်ငုတ်သမားတွေနဲ့ပျောက်နေစေ289ယောက်ကိုလိုက်ပြီးတော့ရှာနေကြပါတယ်။ဒီလိုသတင်းတွေကိုမခင်ဖြူထွေးနဲ့ကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။ကချင်ပြည်နယ်မှာတော့တိုက်ပွဲတွေမရက်သေးတာကြောင့်စစ်ပြေးဒုက္ခသည်တွေဟာထောင်နဲ့ချီထွက်ပြေးနေကြရစေဆိုတဲ့သတင်းပေးပို့ချက်ကိုလည်းကျမတို့တင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက် NLD နိုင်ကအဖွဲ့ဝင်ဝါရင်သတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျမ်းမာရေးအခြေအနေမမျှော်လင့်ပဲဆိုးရွားလာတာကြောင့်ပြည်သူစည်းရုံးကြီးမှာတင်ထားရတဲ့အခြေအနေကိုဥရောပခီးစဉ်စိုက်ရောက်ပြီးချင်းဒေါက်ဆန်းစုကြည်တွားရောက်ကြည့်ရှုခဲ့ပါတယ်
။ဘာဦးဝင်းတင်ရဲ့ကျမ်းမာရေးအခြေအနေကတော့သူ့အနေနဲ့ထောင်ထဲမှာနှစ်ရှည်ကြာနေခဲ့တာရောတော့အသက်ကြီးတဲ့အပိုင်းကြောင့်တနည်းရှည်တနည်းငွေလို့ပြောရမယ်မိသားပါပဲ
နောက်ပိုင်းမှာအပြည့်စုံတင်ပြပေးမှာပါတခါဒီကနေ့မြန်မာနှစ်စန်းတရက်နေ့မှာရိုးရအစင်လာမပြတ်ကုသိုလ်ပွဲတွေစီစီကာကာကျင်းပကြတဲ့အကြောင်းကိုလည်းပြောပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့မခင်ဖြူတွေတို့ကပြောပြမှာပါရှင
်ယူကရိန်းနိုင်ငံမာရီယိုပိုမြို့ကအခြေစိုက်စခန်းတစ်ခုမှာရုရှားလိုလာတဲ့ခွဲထွက်သူတွေနဲ့ဒီတပ်ဖွဲ့ဝင်တွေကြားအပြန်အလှန်ပစ်ခတ်မှုကြောင့်ရုရှားလိုလာသူ၃ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့73ယောက်ဒဏ်ရာရသွားတယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်ခွဲထွက်ရေးသမားတွေကလက်ပစ်ဘုံးတွေမီးလောင်ဓာတ်ဆီဘုံးတွေတုံးပြီးတော့စစ်စခန်းကိုတိုက်ခိုက်ခဲ့တယ်လို့ဝန်ကြီးအာဆန်အာဗင်ခော့ဖ်ကပြောပါတယ်။တပ်ဖွဲ့ဝင်တွေဘက်ကတိုက်ခိုက်သူအများစုကိုလက်နက်တွေဖယ်ရှားနိုင်ခဲ့ပြီးတော့63ယောက်ကိုဖမ်းဆီးခဲ့တယ်လို့လည်းသူကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတန်တို့ပါဝင်တဲ့ရုရှားနဲ့ယူကရိန်းနိုင်ငံခြားရေးဝန်ကြီးတို့ကြားအရေးပေါ်ဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဆွေးနွေးဖို့ရှိနေချိန်မှာပဲအခုလိုမျိုးပြစ်ခတ်မှုတွေဖြစ်ခဲ့တာပါယူကရိန်းမှာဖြစ်နေတဲ့တင်းမာမှုတွေရော့သွားအောင်လုပ်ဖို့ရုရှားဘက်ကဘလောက်အလေးနဲ့ရှိသလဲဆိုတာကိုနိုင်ငံခြားရေးဝန်ကြီးကယ်ရီကအပြေရှာမှာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူကပြောပါတယ်ဒီကနေ့ကြာသပတေးနေ့မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကလည်းရုံးပြင်တန်းကြားပေါ်မှာပြည်သူအများရဲ့ဆက်သွယ်မေးမြန်းမှုတွေကိုဖြေကြားခဲ့ပါတယ်ယူကရိန်းနိုင်ငံနဲ့အပေးအယူလုပ်နိုင်မှုဂျနီဗာဆွေးနွေးပွဲဟာအင်မတန်အရေးကြီးတယ်လို့ရုရှားသမ္မတကပြောခဲ့ပါတယ်။တခါဒီယူကရိန်းနိုင်ငံထဲမှာရုရှားစစ်တပ်တွေရှိနေတယ်လို့ထင်နေကြတာဟာအထိပယ်မရှိဘူးလို့လည်းသူကဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံထဲကနေခွဲထွက်ဖို့လုပ်နေကြတာအလုံးကဒေသခံတွေရဲ့လှုပ်ဆောင်မှုသာဖြစ်တယ်လို့ဆိုခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းကမငြိမ်မသက်ဖြစ်မှုတွေမှာရုရှားရဲ့ပတ်သက်မှုပါနေတယ်ဆိုတဲ့ခိုင်မာတဲ့သက်တေတွေရှိနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကဒီလုံခြုံရေးကောင်စီမှပို့ထုတ်နေတော့ကပြောကြားခဲ့ပါတယ်ရှင်
။တန်ကိုရီးယားကမ်းခြေမှာခီးတဲ့တင်သင်းမောတိမောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့လူ289ယောက်ကိုတန်ကိုရီးယားရင်ငုတ်သမားတွေကဆက်လက်ရှာဖွေနေကြပါတယ်။သေဆုံးသူစရင်တိုးလာနိုင်ပွဲရှိနေပေမဲ့လောလောဆယ်မှာတော့သေဆုံးသူ9ယောက်ရှိတဲ့အကြောင်းကမ်းခြေဆောင်အရာရှိတွေကကြတာရင်းနေမှာအတည်ပြုပြောဆိုပါတယ်။ရေစီးကြောင်းပြင်းထန်ပြီးရွှေရည်တွေနဲ့နောက်ကျနေတာကြောင့်မို့လို့ဗုဒ္ဓနေ့အစောပိုင်းကနေမြုပ်ခဲ့တဲ့ဒီသင်္ဘောအတွင်ပိုင်းတွေကိုရင်းငုတ်သမားတွေဝင်ရောက်ဖို့ခက်ခဲနေပါတယ်။စနစ်ဒီဂရီစင်နီကလေးလောက်သာအေးတဲ့ရေထဲမှာသင်္ဘောတစ်ခုလုံးနီးပါးနေမြုပ်နေတာမှာဒီသင်္ဘောအတွင်အသက်ရှင်ကျန်ရစ်သူတွေရှိနေသေးသလားဆိုတာကတော့သေချာမသိရသေးပါဘူး။နေမြုပ်နေတဲ့သင်္ဘောကိုအထက်ကနေကရိန်းတွေနဲ့ဆွဲတင်သွားမယ်လို့တောင်ကိုရီးယားလုံခြုံရေးနဲ့အုပ်ချုပ်ရေးဆိုင်ရာဝန်ကြီးကမ်ပျွန်ကျူးကပြောပါတယ်။
구조가모두179명이되어있고사망은신원이확인이돼서모두6명이되겠습니다
ရင်ငုတ်သမားပေါင်း955ယောက်ရှာဖွေနေပြီးတော့ဒီ crane set 3ခုကိုလည်းအခင်းဖြစ်ပွားတဲ့နေရာကိုမင်းညားကပဲရောက်သွားခဲ့ပါပြီ မလက်ဖြံမနက်ပိုင်းမှာနောက်ထပ် green တစ်ခုနဲ့ညနေပိုင်းမှာလည်းနောက်ထပ်နှစ်ခုထပ်ပြီးတော့ရောက်ပါအောင်မယ်လို့တောင်ကိုရီးယားလုံခြုံရေးနဲ့အုပ်ချုပ်ရေးဆိုင်ရာဝန်ကြီးကပြောသွားတာပါပျောက်ဆုံးနေသူတွေရဲ့မိသားစုတွေကတော့ကယ်ဆယ်ရေးလုပ်ငန်းတွေနှိကွေးနေတယ်လို့ခန့်စားရပြီးအစိုးရကဒေါသထွက်နေကြပါတယ်တမရဘက်ကွန်တီကတော့ရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရကတတ်နိုင်သမျှအားလုံးဆောင်ရွက်နေတဲ့အကြောင်းကိုဒီစိတ်ပူထိတ်လန့်နေတဲ့မိသားစုဝင်တွေကိုနှစ်သိမ့်အားပေးဖို့ကြိုးစားခဲ့ပါတယ်ရှင်
ပြောင်းနေတဲ့မလေးရှားလေကြောင်းလိုက်လေရင်ကိုရှာတွေ့နိုင်ဖို့အတွက်ဆက်ရုပ်ရင်ကုန်တင်မောငယ်တွေသုံးပြီးတော့အိန္ဒိယသမုဒ္ဒရာချမ်းပြင်းမှာလိုက်ရှာနေတာကိုဒီသတင်းပတ်အတွင်းမှအဆုံးသတ်မယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအဘတ်ကပြောပါတယ် Bluefin 21လို့နာမည်ပေးထားတဲ့ရင်ကုန်တင်မောငယ်ကနေပြီးတော့လေရင်ပြည့်အပိုင်းအစတစ်ခုကိုမှဒီသတင်းပတ်အတွင်းမတွေ့ဘူးဆိုရင်တာဝန်ရှိသူတွေအနေနဲ့အဲ့ဒီ Bluefin 21သုံးနေတာကိုရက်ပြန်လည်စုစည်းပြီးတော့ရှာဖွေရေးဘလို့လုပ်တဲ့နယ်ဆိုတာကိုပြန်လည်စဉ်းစားမှဖြစ်တယ်လို့ဝန်ကြီးချုပ်အဘတ်က Wall Street Journal သတင်းကိုပြောခဲ့တာပါဒီကနေ့ကြာသပတေးနေ့မှာဒီ Bluefin 21ရေငုပ်သင်္ဘောငွေနဲ့ပထမဆုံးအကြိမ်16နာရီကြာရှာဖွေရေးကိုလုပ်နိုင်ခဲ့တယ်လို့နိုင်ငံဆောင်လေယာဉ်ရှာဖွေရေးကိုညှိနှိုင်းဆောင်ရွက်ပေးနေတဲ့ဩစတြေးလျအဖွဲ့ကပြောပါတယ်အစောပိုင်းနှစ်ခေါက်တုန်းကတော့ဒီစပိုင်းဆိုင်ရာပြဿနာပေါ်ခဲ့လို့ရှာဖွေရေးကိုအချိန်မပြည့်ခင်မှာရက်ခဲ့ရတာပါအိန္ဒိယသမုဒ္ဒရာရေအောက်ကျမ်းမြေ55မိုင်ပတ်လည် area မှာ Bluefin 21ရေငုပ်သင်္ဘောငွေနဲ့လေယာဉ်ရှာဖွေရေးကိုလုပ်နေကြတာပါဒါပေမဲ့လည်းထူးထူးခြားခြားအသံစင်နာတန်မကြားရတာမရှိဘူးဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်လေရင်ရှာဖွေရေးလုပ်နေတဲ့ဒီမိုင်380ကျော်ပတ်လည် area အပြည့်ရှာနိုင်ဖို့အတွက်ဆိုရင်တော့နှစ်လလောက်အချိန်ပေးရနိုင်တယ်လို့ American ရေတပ်တာဝန်ရှိသူတွေကအစောပိုင်းကသတိပေးခဲ့ပါတယ်ရှင်
ဒီလိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကြာသပတေးနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြမရိုးရာနှစ်သက်ကူးနှစ်ဖြစ်တဲ့ဒီကနေ့မှာဗုဒ္ဓဘာသာဝင်အများအပြားဟာဖျားသွားကြောင်းတဲ့ကုသိုလ်အလှူဒါနတွေပြုလုပ်နေကြပါတယ်။ရန်ကုန်မြို့ကအထင်ကရရွှေရကုံစေတီတော်မှာဆိုရင်ဖျားဖူးကုသိုလ်ယူသူတွေနဲ့ပြည့်နှက်စီကားနေပါတယ်။တက်ကြီးရွယ်အိုတွေကိုအကူအညီပေးကုသိုလ်ယူကြသူတွေရှိသလိုတက်ရှိတရားတွေကိုဘေးမဲ့ပေးပြီးတော့ကုသိုလ်ယူကြသူတွေလည်းရှိကြပါတယ်။ဧပြီလ13ရက်နေ့ကနေပြီးတော့15ရက်နေ့အထိနှစ်သက်ကြိုဆိုတဲ့တကြံကာလအတွင်းမှာမနိုင်ငံတဝမ်းမှာဖြစ်ခဲ့တဲ့မတော်တဆမှုတွေမှာတေဆုံးတဲ့သူ73ယောက်တခါဒီဒဏ်ရာရသူပေါင်း102ယောက်ရှိတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်တာကိုဒီကနေ့အစိုးရထုတ်သတင်းစာတွေမှာဖော်ပြပါတယ်။ဒီတကြမ်းမတိုင်ခင်ဧပြီလ9ရက်နေ့တွေကဂျာမနီနဲ့ပြင်သစ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည်ကတော့ဒီကနေ့မြန်မာနှစ်ဆန်းတရက်နေ့မှာမြန်မာနိုင်ငံစီကိုပြန်ပြီးတော့ရောက်လာပါတယ်။ဥရောပနှစ်နိုင်ငံခီးစဉ်အတွင်းသက်ဆိုင်ရာနိုင်ငံတွေကခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်းဟာလည်းတရုတ်နိုင်ငံနဲ့မွန်ဂိုလီးယားနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ဧပြီလ15ရက်နေ့ညမှာမြန်မာနိုင်ငံစီကိုပြန်ရောက်လာခဲ့ပါတယ်ရှင်
။မြန်မာနိုင်ငံကနေရိုဟင်ဂျာတွေကိုလူမောင်ကိုကူးကူးမှုမှာထိုင်းစစ်တပ်ပါဝင်နေတယ်လို့ဆွဆွဲထားတဲ့သတင်းကိုထုတ်ပြန်ခဲ့မှုနဲ့သတင်းတောင်နှစ်ယောက်ကိုထိုင်းတရားရုံးတစ်ခုကအသေးရေဖြတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ဖူးခွဲ့ဝိုင်အွန်လိုင်းသတင်းဌာနရဲ့ဒီဩစတြေးလျလူမျိုးအက်ဒီတာအယ်လန်မော်ရီဆန်နဲ့ထိုင်းသတင်းတောက်ချူတီမာစီဒဆာတယန်တို့ကိုထိုင်းနိုင်ငံဒီကွန်ပျူတာရာဇဝတ်မှုဥပဒေနဲ့လဲဆွဲချက်တင်ခဲ့ပါတယ်။တကယ်လို့အဖြစ်ရှိကြောင်းတွေ့ခဲ့ရင်တော့ထောင်နဲ့ခုနှစ်နှစ်နဲ့ဒေါ်လာ3000နဲ့ညီများတဲ့ငွေဒဏ်ငွေကိုပေးဆောင်ရမှာဖြစ်ပါတယ်။ဒီနေ့ဖူးခွဲ့မျိုးတရားရုံးမှာယုံကြည်လာတဲ့အက်ဒီတာမော်ရီဆန်ကထိုင်းနိုင်ငံမှာသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်နေတဲ့လုပ်ရပ်ဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ်။
If the military win this one, then clearly there are going to be other occasions when the media will be reporting military activities and think twice about it.
ဒီကစစ်တပ်ကနိုင်ခဲ့မယ်ဆိုရင်တော့စစ်တပ်နဲ့ပတ်သက်တဲ့သတင်းကိုထုတ်ပြန်ရဖို့နောက်ခါဖြစ်လာခဲ့ရင်ဘယ်လိုသတင်းထုတ်ရပါမလဲဆိုတာနှစ်ခါပြန်စဉ်းစားစရာဖြစ်လာတော့မှာပါဒီလိုသာဆိုရင်သိတ်ကိုစိုးမှာပါစစ်တပ်အနေနဲ့ကိုယ်အစားပြုတဲ့ပြည်သူတွေအပေါ်မှာပုတ်ပွင်လင်းလင်းရှိရပါမယ်လျှော့ဝနှုတ်ပိတ်နေရမှာမဟုတ်ပါဘူးလို့ဖူးခတ်ဝမ်အွန်လိုင်းသတင်းဌာနရဲ့ editor Ellen Morrison ပြောသွားတာဖြစ်ပါတယ်။ဆွေချက်တင်ခံရတဲ့သတင်းတောင်နှစ်ယောက်စလုံးကိုဒီကနေ့မှအာမခံနဲ့လွှတ်ပေးခဲ့ပါတယ်။ရိုဂျာဒုက္ခသည်တွေနဲ့ပတ်သက်တဲ့ writer သတင်းတပုတ်ထဲကအပိုင်းတချို့ကိုအင်္ဂလိပ်လိုထုတ်ပြန်တဲ့ဖူးခတ်ဝမ်သတင်းဌာန website မှာမိနစ်တုံးကဖော်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီ writer သတင်းအတွက်အထင်ကရ Pulitzer Prize ကိုလည်းရရှိခဲ့ပါတယ်ရှင်
။ Nigeria နိုင်ငံမှာတော့ဗုဒ္ဓဟူးနေ့တုန်းကဖမ်းဆီးခေါ်ဆောင်သွားတဲ့ဒီကျောင်းသူ108ယောက်ထဲကအလုံးနှိပါးကိုပြန်ပြီးတော့ကယ်တင်နိုင်ခဲ့တယ်လို့စစ်တပ်ကကြေညာခဲ့တာမမှန်ဘူးလို့အဲ့ဒီကျောင်းရဲ့ကျောင်းအုပ်ကြီးကပြောလိုက်ပါတယ်။ဖမ်းခံသွားရတဲ့မိန်းကလေး၈ယောက်ပဲပြောင်းနေစေဖြစ်တယ်လို့နိုင်ဂျီးရီးယားအစိုးရရဲ့ပူးတွဲသတင်းပြန်ကြားရေးစင်တာကဗုဒ္ဓဟူးနေ့ နောက်ပိုင်းတော့ကပြောကြားခဲ့ပါတယ်ဒါပေမဲ့စစ်တပ်ရဲ့ညင်ညာချက်ကတခုမှမမှန်ဘူးဆိုပြီးတော့ကျောင်းအုပ်ကြီးအာဆာဘီခွမ်ဘူဝါရာကဒီကနေ့ကြာသာပရိနေမှာ VOA ကိုပြောကြားခဲ့ပါတယ်သူသိရသလောက်ကျောင်းသူ14ယောက်ပဲလွတ်လာခဲ့ပြီးတော့ပြောင်းနေစဲကျောင်းသူတွေကိုစစ်တပ်ကရောကူညီရှာဖွေပေးနေသူတွေဘက်ကပါလိုက်ရှာနေစဲဖြစ်တယ်လို့ကျောင်းအုပ်ကြီးကပြောပါတယ်နောက်ထပ်မင်းကလေးတွေပြန်လွတ်လာရဲဆိုတဲ့သတင်းမရဘူးဆိုတာကိုမိုက်ဒူဂူရီမှာရှိတဲ့နိုင်ဂျီးရီးယားပြည်တွင်းလုံခြုံရေးဌာနထိတ်တန့်အရာရှိကြီးတယောက်ကလည်း VOA ကိုပြောပါတယ်သူမသိရတဲ့တဲ့အချက်အလက်တွေစစ်တပ်မှရထားတာလည်းဖြစ်နိုင်ပါတယ်လို့အဲ့ဒီတာဝန်ရှိသူတွေကပြောပါတယ်အခုလိုမျိုးចောင်းသူတွေဖမ်းဆီးခံသွားရတဲ့ကိစ္စအပေါ်သမ္မတ Good Luck Jonathan ကစိုးရိမ်နေပြီးတော့ပြန်လဲကဲတင်နိုင်ဖို့လုံခြုံရေးအင်အားကိုအစွမ်းကုန်သုံးဖို့အတွက်လည်းအမိန့်ပေးထားတယ်လို့သမ္မတအကြံပေးတယောက်ကပုံထုံးနေတော့ကပြောကြားခဲ့ပါတယ်ရှင်
ချီလီနိုင်ငံ Valparaiso စစ်ကမ်းမြို့မှာတော်မီကနေစတင်ပြီးနေအိမ်1000နီးပါးလောင်ကျွမ်းခဲ့ပြီးတော့လူ15ယောက်တိတ်ဆုံးခဲ့ရပြီးတဲ့နောက်မှာဒီစစ်ကမ်းမြို့ကိုပြန်လဲတိဆောက်သွားမယ်အကြောင်းချီလီသမ္မတကကတိပြုပြောကြားလိုက်ပါတယ်ဆိုရတဲ့မိကြောင်ဒဏ်ရာအနာတရဖြစ်ရသူတွေအိုးအိမ်မဲခဲ့ရသူတွေတချို့ကိုသမ္မတဒီ Mikhail Bachelor ကမနေ့ကပုံထုံးနေမှာတွားရောက်တွေ့ဆုံခဲ့တာပါသဘာဝဘေးအန္တရာယ်တွေကနေအကာအကွယ်မပေးနိုင်ခဲ့တဲ့တောင်ဆောင်တွေဘောကနေအိမ်တွေကိုနောက်တစ်ကြိမ်ဒီလိုမိဘဒုက္ခမျိုးကနေကာကွယ်ပေးနိုင်မယ့်နေရာတွေမှာပြန်လည်တည်ဆောက်တဲ့လို့လည်းသမရကပြောပါရယ်ပြီးခဲ့တဲ့စနေနေ့ကစတင်လောင်ကျွမ်းခဲ့တဲ့မိကိုအပြည့်သက်ငြိမ်းသက်နိုင်ဖို့နောက်ထပ်ရက်ပေါင်း20လောက်ကြာနိုင်တယ်လို့ချီလီအာဏာပိုင်တွေကပြောပါရယ်ရှင
်ကြတာပရင်းနေညနေခင်းသတင်းအစီအစဉ်ကိုမဆုမြတ်မုံနဲ့မခေဖြူထွေးတို့ကတင်ပြခဲ့တာပါရှင်။ဆက်လက်ပြီးတော့သတင်းလှော်တွေကိုနားဆင်ရတော့မှာပါ။ဒီကနေ့မြန်မာနှစ်ဆန်းတရက်နေ့ဟာရိုးရာအစင်လာမပြတ်ဇီဝဒါနငါးလွတ်ကုသိုလ်ယူတာတက်ကြီးရွယ်ဦးတွေကိုကူညီဆောက်ရှောက်တာတွေရှိခဲ့တယ်လို့ရန်ကုန်မြို့ကနမကြီးဖျားတွေမှာလူတွေအပြည့်စီကားခဲ့ပါတယ်။ဒီနှစ်တကြံကာလတွင်မှာတော့တေဆုံးသူ73ယောက်နဲ့ထိခိုက်ဒဏ်ရာရမှုတချို့ရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။နှစ်ဆန်းတရက်နေ့ရန်ကုန်မြို့ကအခြေအနေတချို့ကတော့ VOE ရုံးရန်ကုန်ရုံးခွဲကကိုစီသူကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ကိုစီသူရေကိုစီသူကဒီကနေ့နှစ်ဆက်တရက်နေ့မှာရွှေတကုတ်ဖျားဘော်ကိုလည်းရောက်ခဲ့တယ်ဆိုတော့ဒီကနေ့နှစ်ဆက်တရက်နေ့မြင်ရတဲ့အခြေအနေလေးပေါ့နော်တကယ်တော့ပြောပြပေးပါဦးရှင
်ဒီနေ့နှစ်ဆက်တရက်နေ့မှာတော့မနက်ခင်းမိုးမလေးငင်တဲ့ဘောကဖျားဖူးများပြီသူတွေပေါ့လေတကုတ်ကြီးဖျားတွေမှာရောဖျားဆုံမှာကျွန်တော်တို့လူတွေအများကြီးကိုတွေ့ရတယ်ဗျအထူးသဖြင့်တော့ဒီတကုတ်ကြီးဖျားတွေပြတဲ့ရွှေတကုတ်တို့မဟာဝီဒီယာတို့စုလေတို့ဒီမိုးထောင်ဖျားတွေမှာဆိုရင်ဒီကားတွေရင်းနေပိတ်ဆို့တဲ့အထိကိုလူတွေများလုံးတို့ဒါကျေးရလာပြီးတော့လမ်းနဲ့ရှင်းပြရတဲ့အထိလူတွေရမ်းများတယ်ဗျပြီးတော့ဒီဖျားတွေပေါ်မှာလဲထုံးစံတိုင်းစီမီပူဇော်တာဒီတက်ပေတာဆိုလူတွေအများကြီးကိုကျွန်တော်တို့ဖျားရှင်ပြမှာပြည့်နေတဲ့အထိကျွန်တော်တို့တွေ့ရတယ်ဗျဒီမနက်မှာလေနောက်သူကထုံးစံတိုင်းတက်ကြီးရွယ်ဦးတွေကိုခေါင်းလျှော်ပြီးတာလက်တက်ညတာတို့လဲဒီဖျားတစ်စောင်းတွေမှာလောက်တာတွေကျွန်တော်တို့တွေ့ရတယ်ဗျနောက်တော့ဂျီကန်တွေမှာငါးကန်တွေမှာနောက်ဒီဖျားတွေနီးနားမှာရှိတဲ့ကန်တွေမှာကျွန်တော်တို့ဒီဂျီဝိတာဒါနငါးလုတ်ကုတူယူတာတွေလဲကျွန်တော်မျက်နှာတွေ့ရတယ်ဗျရန်ကုန်နေမကပဲနဲ့ဒီနေရီရနေပြီးတော့ဒီတင်းကြံပိတ်လာပြီးတော့ဖျားဖူးတဲ့အများကြီးတွေလည်းကျွန်တော်တို့အများကြီးတွေ့ရတယ်ဗျ
ရိုးရမပြတ်လှုပ်ရှားမှုတွေမြင်ရတယ်ပေါ့နော်နောက်ဒီ
ဟုတ်ကဲ့ခင်ဗျာဟု
တ်ကဲ့ဒီကြံတွင်၄ရက်မှာရောဒီကိုစီသူလည်းကြံမှာသွားပြီးတော့အပြင်နေလဲဟိုရောက်ခဲ့တယ်ဆိုတော့လေဒီကြံ၄ရက်မှာရောလူတွေအေးကြံပဲရေကစားခဲ့ကြသလားဒီထူးထူးခြားခြားဟိုဘာတွေတွေ့ရတာရောရှိသေးလဲပြောပြပါအောင
်ဟုတ်ကဲ့ကြံတွေရန်ကုန်မှာတော့စီကားတဲ့နေရာတွေကဒီကဘာကြီးဖျားလမ်းတစ်ဆောင်မှာမန်တက်တွေရှိတယ်နောက်ကန်တော်ကြီးကမ္ဘာလမ်းမှာမန္တလေးရှိတယ်အဲ့ဒီနေရာတွေကဆိုရင်တခြားနေရာတွေမှာတော့ကြိုကြားကြိုကြားမန္တလေးတွေကဆိုရင်လူအများကြီးတော့မရှိကောင်းဒါပေမဲ့ခုနကပြောတဲ့လမ်းတွေမှာတော့လူစီကားတဲ့နေရာတွေဗျလူတွေကတော့သူတို့ထုံးစံတိုင်းသူဘဘနဲ့ရောရေကစားကြတာတွေ့ရတယ်ဗျလူတွေကတော့ဒီပီလမ်းချောင်းမှာလည်းရှိတယ်ဆိုတော့အဲ့ဒီနေရာတွေမှာတော့လူအများကြီးစီကားတာတွေ့ရတယ်ဗျလူလည်းပြီးတော့သိရှိုးလည်းရှိတယ်သူတို့ဘဘရေကစားကြတာဆိုတော့တွေ့ရတယ်ဗျ
လုံချိုရေးအရာရောဘလို့ရှိလဲကိုစီသူဒီအာနာပိုင်တွေကတော့စီအစောပိုင်တွေကတို့ကဒီနှစ်မှာဒီအရင်နှစ်တခါထက်ပို့ပြီးတော့လုံချိုရေးကိုတိုးမြင့်ချထားတယ်ပေါ့နော်အဲ့ဒီအတွက်ဒီခိုင်ရန်ဖြစ်ပွားမှုကစားလို့ထူးခြားခြားဖြစ်ရတည်လဲဟိုမရှိစလောက်နေပါတယ်ဆိုတာမျိုးတို့ပြောခဲ့တာရှိတယ်ဒီကိုစီသူတို့တကယ်ဟိုမှာတွေ့ရတဲ့လုံချိုရေးအခြေအနေရောဘလို့ရှိသလဲရှင
်ဟုတ်ကဲ့ခင်ဗျာလုံချိုရေးကတော့ကျွန်တော်တို့ဒီလူစီကားလဲခုနကပြောတဲ့မန်တက်တွေအများကြီးရှိတဲ့နေရာတွေမှာတော့နိုင်ငံရဲတပ်ဖွဲ့စည်းတယ်ကျွန်တော်တို့တွေ့ရတယ်ဗျာဒါပေမဲ့မန်တက်ဒီမှာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့အဆောင်ချက်တာမျိုးမဟုတ်ဘဲနဲ့ဒီမန်တက်ကစီစဉ်တဲ့သူတွေကပဲသူတို့ဒီကိုပိုင်လုံခြုံရေးတွေချထားတာတွေ့ရတယ်ဗျာဒီတကြမ်းမတိုင်ခင်ထဲကလည်းဒီမန်တက်ဒီမှာ CCTV ကင်မရာတွေလုံခြုံရေးတွေအဖြစ်မနေထားမယ်လို့ဒီအာဏာပိုင်ဖွဲ့စည်းရလဲသူတို့ညွှန်ကြားထားတာရှိကျွန်တော်တို့သိရတယ်ဗျာဆိုတော့မန်တက်တစ်ခုချင်းတစ်ခုချင်းဒီမှာလုံခြုံရေးတွေရှိနေတယ်လူစီကားရလမ်းမှာတော့ရဲအနေငယ်ကျွန်တော်တို့တွေ့ရ သူတို့ရှိနေတာကိုကျွန်တော်တို့တွေ့ခဲ့ရတယ်ဗျာဒါပေမဲ့လည်းကျွန်တော်တို့မျက်စိရှိမှာပဲအဲ့လိုကားစီးနေတဲ့ဒီပြန်ဖြစ်တာတို့လူငယ်တွေအဖွဲတစ်ခုနဲ့တစ်ခုနဲ့တစ်ခုလို့ခါရံဖြစ်ပွားတော့ကျွန်တော်မျက်စိရှိမှာပဲအဲ့လိုသုံးလေးကကျွန်တော်တို့တွေ့ခဲ့ရတယ်ဗျာ
ခါရံဖြစ်ပွားမှုအခြေအနေဒီတေဆုံးတဲ့သူတွေအခြေအနေရောကိုစီသူတို့ရောအဲ့မှာရှိနေချင်းဘာကြားလဲရှင့
်ကျွန်တော်တို့ကတော့အဲ့ခါရံဖြစ်ပွားတာတွေကိုတော့မျက်စိနဲ့ကျွန်တော်တို့မျက်စိရှိမှာလည်းမြင်ရတယ်ကျွန်တော်တို့စီကအမှန်တက်တွေရှိဒီမှာတွေကျွန်တော်တွေ့နေရတယ်ဗျာဒါပေမဲ့လူအသေးပြောက်စင်းကိုတော့ကျွန်တော်တို့ကအာနာပါန်ဒီကိုလည်းကျွန်တော်တို့စုံစမ်းမြင်းညာလို့မသိရသေးဘူးဗျာအခုလောဆယ်ချိန်နေထီတော့
နေပြည်တော်နဲ့ရန်ကုန်မြို့တော်အပါအဝင်မြန်မာနိုင်ငံတဝန်းအတာတကြံနဲ့ဆန်နဲ့ခိုက်ရန်ဖြစ်ပွားမှုလူသတ်မှုရင်တိုက်မှုစတဲ့အမှုပေါင်း116မှုဖြစ်ပွားခဲ့ပြီးတော့တိတ်ဆုံးသူ12ဦးနဲ့ထိခိုက်ဒဏ်ရာရသူ102ဦးရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ကြားရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
ဒါကတော့နှစ်ဆန်းတရနေ့ရန်ကုန်မြို့အခြေအနေနဲ့ပတ်သက်လို့မခင်ဖြူတွေကဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။အခုလိုရန်ကုန်မန္တလေးစတဲ့မြို့တော်တွေမှာတကြံနှစ်ကူးကာလပွဲတော်တွေကိုစီကားတိုက်မြိုက်စွာကျင်းပနိုင်ခဲ့ကြပေမဲ့ကချင်ပြည်နယ်မှာတော့တိုက်ပွဲတွေဖြစ်နေဆဲပါ။ဒီကနေ့မှဆိုလို့ရှိရင်ဒီမြမအစိုးရတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်တွေဟာမိုးမောင်နေတဲ့မှာတိုက်ပွဲ9နာရီနီးပါးကြာအောင်ဖြစ်ခဲ့ပါတယ်ဒီအတွက် KIA စခန်းတချို့လက်လွတ်ဆုံးရှုံးခဲ့ရပြီးတော့အစိုးရကပြစ်ခတ်တဲ့လက်နက်ကြီးတွေဟာကချင်ကျွော်ရီနဲ့အိုးအိမ်မဲ့ဒုက္ခသည်တွေနေထိုင်တဲ့စခန်းတွေအထိကျရောက်ခဲ့တာကြောင့်ထောင်ကနန်းရှိတဲ့စစ်ပေးဒုက္ခသည်တွေဟာထွက်ပြေးခဲ့ကြရပါတယ်အပြည့်အစုံကိုတော့ကျမတို့ရဲ့သတင်းတောက်မအေးမှာကပြောပြမှာပါရှင်
ကချင်ပြည်နယ်အတွင်းမှာ KIA တပ်တွေနဲ့မြန်မာအစိုးရတပ်တွေကလက်နက်ကြီးတွေသုံးပြီးပစ်ခတ်မှုတွေကြောင့်ဒုက္ခသည်တချို့ထွက်ပြေးတိမ်းရှောင်နေရတယ်လို့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဟာဧပြီလ18ရက်နေ့နှစ်ဆန်းတရက်နေ့မှာမနက်စောပိုင်းအချိန်ကစပြီးအချိန်အတော်ကြာတဲ့အထိတိုက်ပွဲတွေဖြစ်နေခဲ့တာပါတိုက်ပွဲဖြစ်နေတဲ့နေရာမှာရောက်ရှိနေတဲ့အယ်ဂျာဇီးယားသတင်းဌာနအတွက်သတင်းရယူနေတဲ့ဦးဂျွန်ဆန်လင်းကတော့ဧပြီလ18ရက်နေ့ကတိုက်ပွဲတွေအကြောင်းကိုအခုလိုပြောပြပါတယ်
မိုက်ဆာကုန်းနဲ့ဂျာရီတိုက်ပွဲတယ်နော်တိုက်ပွဲအေးမိုက်ဆာကုန်းကတော့သူစခန်းပေါ့ဗျာသူစခန်းပေါ့အဲ့အဲ့သူဟိုကချင်းလို့ဆိုတော့သူစခန်းလို့အဓိပ္ပာယ်ရတာပေါ့နော်ဂျာရီဖြတ်ဖြစ်တဲ့ချက်လေးနိုင်55မိနစ်ကနေ7မိနစ်5မိနစ်ထိတော့တောက်တက်တရားသူဖြစ်တဲ့တက်တရားတော့တမကူကူဦးစီးပြီးတော့ KIA တိုင်ရင်ဖြစ်ပေါ့နော်မိုက်ဆာကုန်းနဲ့ဂျာရီစခန်းကိုကြောက်စခန်းကနေမှနေပြီးတော့အာရှစ်စဲမမဒီဝမမပေါ့နော်။ဒီကငါမမလို့နဲ့တိခတ်တယ်နော်။ချီလင်တရင်ချဲနောက်ကျတော့ခုနဆက်ကိုစတာဖာနဆက်တည်းတဲ့ကလေးရောနော်။ပေါအာလုံးမောင်စရင်လောက်အား65လောက်အခုလက်ရှိတိုက်ပွဲတိုက်နေတော့
။သမရပြောခွင့်ရသူလည်းဖြစ်ဒုတိယပြန်ကြားရေးဝန်ကြီးလည်းဖြစ်သူဦးရဲထွတ်ကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းစင်မှာတော့ကချင်ပြည်နယ်ဘက်ကသံကောင်စင်းကောက်ယူနေတဲ့အချိန်အတွင်းမှာ KIA ဘက်ကနေသံကောင်စင်းကောက်တဲ့အဖွဲ့တွေကိုတားမြစ်ခဲ့တာတွေဟန့်တားခဲ့တာတွေရှိကြောင်းသံကောင်စင်းကောက်ယူရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တပ်မတော်ကအရာရှိတွေနဲ့စစ်သည်တွေကိုချောင်းမြောင်းဖြစ်ခဲ့တဲ့အတွက်ကြောင့်မို့ဗိုလ်မှူးတအူးကြဆုံးခဲ့ရတာတွေရှိတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအဲ့ဒီနယ်မြေမှာရှိနေတဲ့ဦးဂျွန်ဆန်လင်းကတော့သူ့ရဲ့တွေ့ရှိချက်တွေကိုအခုလိုပြောပြပါတယ်
။စားတယောက်အနေနဲ့သံကောင်းစင်းကောက်တဲ့ထဲမှာပါဝင်ကူညီတယ်ဆိုတော့အစိုးရရဲ့အုပ်ချုပ်တဲ့နယ်မြေမှာဆိုရင်တော့အဆင်ပြေမို့ပေါ့။အစိုးရအုပ်ချုပ်တဲ့နယ်မြေမဟုတ်ရင်တော့ဘလို့မှဖြစ်နိုင်ဘူး။ကိုတလောဒီတိုင်ရင်မှုမျိုးညွတ်စုဘုံမှုမျိုးညွတ်စုဆိုတော့သူဝယ်လာဒါကသံကောင်းစင်းကောက်ဖို့ဆိုပြီးတော့အစိုးရကတော့ဒီကလာပေါ့နော်။အမှန်တော့တကောင်စီကောက်တယ်သူဥဆောင်ပြီးတော့တော့လာတယ်ဆိုလို့ရှင်သူရဲပေါ်နဲ့သူနဲ့နှစ်ယောက်တည်းတူတူလာကြအကြောင်းမရှိဘူးအဲ့တော့မှလည်းတကောင်စီကောက်လာအောင်လူကြီးရှိတဲ့ရွာလည်းမရှိဘူးဘာလို့ဆိုအဲ့ဒီနေရာကလည်း KI စိုးမိုးတဲ့နယ်မြေဖြစ်တဲ့အတွက်သူ့အနေနဲ့ဒါနယ်ကျွန်ပြီးလာတဲ့အတွက်တကောင်စီကောက်တာနဲ့တော့ကျွန်တော်ချင်းလည်းလုံးဝမပတ်သက်ဘူ
းအေဘီလာ18ရက်နေ့ကတိုက်ပွဲတွေကြောင့် KIA ရဲ့စခန်းငယ်တချို့လည်းဆုတ်ခွာပေးနေရပြီးအဓိကစခန်းတွေကတော့ခုခံနေကြဆဲဖြစ်ပါတယ်မြန်မာစစ်တပ်တွေကလိုင်ဇာနဲ့မိုင်းဂျာယန်ကိုမတိုက်ပဲသူတို့ကိုကြောထောက်နောက်ခံပေးထားတဲ့တပ်တွေကသာချိန်မုံပြီးနေမြေရှင်းလင်းရေးလုပ်နေတာကိုတွေ့နေရကြောင်းဦးဂျွန်ဆန်လင်းကပြောပါတယ
်အဲသူတို့လိုင်ဇာနဲ့မိုင်းဂျာယန်ကိုကာကွယ်ပေးထားတဲ့ KIA တပ်ရင်းတွေပေါ့အဲ့ဒါတွေသူတို့ကနေမြေစိုးမိုးတွေနဲ့အပိကအမြေချိန်မုံရတဲ့ပုံစံရှိဒါမှလည်းအကာအကွယ်ပြီးတော့တက်ပြီးကရှိပြီးတော့တကယ်အရင်က KIA တပ်စခန်းတွေသူတို့ပြန်ပြီးပိုက်တယ်လို့ရှိရင်ဒီနေရာတွေမှာသူတို့မြန်မာတပ်မတော်ကစုမှုထားနိုင်ဘူးဖြစ်လာမယ်ဆိုတော့အမိကကြက်တဲချောင်းလုပ်ပြီးတော့မှအတင်းဟိုလက်မထိုးခိုင်းတဲ့ပုံစံမျိုးပေါ့တကယ်လို့မထိုးဘူးဆိုလို့ရှိရင်လည်းအဲရန်သူကခုအမိသားမှအဲ့လိုမျိုးပုံစံပေါ့
ပြေရက်ကလည်းတန်ပြီးတော့သူအဖြစ်ခံပါဘူးပြီးခဲ့တဲ့ရက်တွေကစပြီးဖြစ်ခဲ့တဲ့လက်နဲ့ကြီးတွေကြောင့်ကချင်ရွာတဲ့တွေအထိကြီးစံကုန်များကြကြံနေကြောင်းရွာသားတွေကဆိုပါတယ်ဒါအပြင်မိုင်းကြရမှာရှိတဲ့ IDB ဒုက္ခသည်စခန်းနာတီလက်နဲ့ကြီးကြီးများကြောက်ရောက်ခဲ့တာလက်နဲ့တန်တဲ့နီးကနေတာတွေကြောင့်ဒုက္ခသည်တွေထွက်ပြေးတင်းရှောင်နေရတယ်ဆိုပြီးကချင်မျိုးသမီးအစည်းအရုံးကနန်းအောင်ကလည်း ဒီပိုင်းတွင်မှာပဲကချင်လူမှုအခြေပြုအဖွဲ့အစည်းတွေစုပေါင်းပြီးအရေးပေါ်ကြေညာချက်ထုတ်ပြန်ရမှာမန်စီမြို့နယ်ထဲမှာရှိတဲ့နေရာအတော်များများမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အကြောင်းတိုက်ပွဲဖြစ်ပွားနေတဲ့နေရာတွေဟာပြည်တွင်းအိုးအိမ်တွေဒုက္ခတွေနေတဲ့တကီလိုအကွာလောက်မှာပဲဖြစ်နေတဲ့အတွက်ဒုက္ခတွေရှိရလောက်ဟာထွက်ပြေးနေရကြောင်း အဲ့ဒီဒေသမှာရှိတဲ့ရှမ်းကချင်ပလောင်ရွာသားနှစ်ထောင်လောက်ဟာလေတရုတ်နယ်ဇက်ဘက်ကိုထွက်ပြေးတိမ်းရှောင်နေရကြောင်းဖော်ပြထားပြီးလက်ကျရာစခန်းအနီးမှာလည်းလက်နက်ကြီးကြီးများကြောက်ရွံ့ခဲ့တာကြောင့်အိုးအိမ်မဲ့ဒုက္ခတွေနောက်ထပ်ထောက်400လောက်လည်းရှိနေကြောင်းဖော်ပြထားပါတယ်။ KIA ကချင်လူမျိုးရေးတပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ဟာအမေရိကန်အစိုးရရဲ့တာဝန်ရှိသူတွေမြမအရေးကချင်ရေးစိတ်ဝင်စားသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ဖို့အတွက်အမေရိကန်နိုင်ငံကိုရောက်ရှိနေစဉ်မှာပဲအခုလိုမျိုးတိုက်ပွဲတွေရက်ဆက်ဖြစ်ပေါ်နေတာဖြစ်ပါတယ်ရှင်။
ဒီမိုကရေစီဖော်ဆောင်နေတဲ့ဆွေမြမနိုင်ငံမှာ အဓိကကြတဲ့လေယာစီးပွားရေးအတွက်ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေရဟာတိုင်းပြည်အတွက်အကျိုးရှိပါရဲ့လားလူများစုဖြစ်တဲ့လယ်သမားတွေအတွက်ကအကျိုးရှိပါရဲ့လားအကျိုးမရှိဘူးဆိုရင်အကျိုးရှိအောင်ဘာတွေလုပ်သင့်ပါသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါသွားရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလို့တဲ့သွားရရှင်ရဲ့ကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရယ်
VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က239-3992-5992 ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လည်းပေးပို့နိုင်ကြပါရယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါရယ်။
ကြတာပရင်းနေညနေခင် VOA American တန်ရဲ့အစီအစဉ်တွေကိုနားဆင်နေကြတာပါရှင် NLD မြို့သား Democracy အဖွဲ့ချုပ်ရဲ့နာယကအဖွဲ့ဝင်လည်းဖြစ်ဝါရင့်သတင်းစာဆရာကြီးလည်းဖြစ်တဲ့ ဟန်တာဝတီဦးဝင်းတင်ရဲ့ကျမ်းမာရေးအခြေအနေဟာမျက်မျော်လင့်ပေရုတ်တရက်ဆိုးရွားလာတဲ့အတွက်ကြောင့်ရန်ကုန်ပြည်သူ့စေယုံကြီးမှာအထူးကုဆရာဝန်ကြီးတွေကအနီးကပ်ကြီးစုစောင့်ကြောင့်စောင့်ကြံနေပါတယ် ဥဝင်းတင်ကိုစေယုံမှာတွားရောက်ကြည့်ရှုနေတဲ့NLD ဗဟိုပြန်ကြားရေးဖွဲ့ဝင်ဦးကြည်တိုးကနေပြီးတော့ဒီကျမ်းမာရေးခြေနေတွေကိုပြောပြပါရတယ်။တခါဥရောပခီးစဉ်ကဒီကနေ့ပြန်ရောက်လာတဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းဥဝင်းတင်ကိုတွားရောက်ကြည့်ရှုခဲ့တာပါ။ဥဝင်းတင်ရဲ့ကျမ်းမာရေးနောက်ဆုံးခြေနေတွေကိုဦးကြည်တိုးက VOA ကိုအခုလိုစပြီးတော့ပြောပြပါရရှင်။ဘာဥဝင်းတင်ရဲ့ကျမ်းမာရေးခြေနေကတော့
ตัวนี้เนี่ยท้องนึงมานิดชิดจ้ะอาจารย์หนีแก่เราเนาะอเสร็จนี้เนี่ยไปเนี่ยตะนี้ชิดตะนี้มือเราเปล่ามั้ยนี่ท้าบาเลยเราอสาไว้อ่ะคาไว้ผิดตัวคาไว้นี่ไอ้ล่ะปิดตาเองเนี่ยอยู่ไว้ใส่กันขึ้นมาปิดตาไปนี่ชาเลยอ่ะมันเนี่ยตะนี้อ่ะที่ตัดตาเนี่ยนั่นน่ะเนี่ยเราเกี่ยวกับไว้ใส่กันเปลี่ยนท่าผอกแล้วเนาะเกี่ยวกับว่า
600ปีแล้วมิลลิมีเตอร์ไอ้ล่ะบ่ไอ้เราที่เน้อดอยาอ่ะนี่นี่ส่วนลงมาไม่ทัวร์ได้หรอกขึ้นนี่ไอ้ล่ะกูทุกปีอย่างเงี้ยอ่ะพ่อยาโหไอ้เราเสร็จแล้วพี่แล้วเราเรียกพวกตัวนี้บ่ทีนี้บ่ทีนี้เนี่ยที่ตะโกงน่ะเราก็ดอนซัสสุจิเนี่ยอยู่แค่ว่าที่อธุจ่ำมัดซองมาท้าโลชิยเนี่ยไอ้แต่ตื้อโลชิยที่โพบ้าวนยอกไหนเนี่ยไอ้เจ้าตู้นี้เนี่ยโคไรลายเอาชิไม่ใช่เว้ยเนี่ยดอนซัสโหอู้วินดิงโห
ဒီစောင့်ရှောက်နေတဲ့မိသားစုနဲ့ကျွန်တော်အနီးကအဖွဲ့နေရနိုင်နဲ့မလားဖုန်းနဲ့ဆက်သွယ်ရှိပြီးနေရန်သတင်းပေးညာနေတာရှိပါတယ်။နောက်လိုအပ်တဲ့အကူအညီတွေလည်းသူနေရန်ပေးပါတယ်။ဒါပေမဲ့ဒီနေ့သူသူဘာဖြစ်စီရင်ပြန်လာပြီးရင်တော့ကျွန်တော်တို့အနေနဲ့အကောင်ရှိတော့ဘာဥပဒေတွေဒီလက်ရှိကျန်းမာရေးအခြေအနေကိုသတင်းပို့ရတာအဆိုးရင်ပြီးတော့ဒီမူလသိကြရတဲ့ဒီနောက်နေကောင်းမှလာတည်မယ်
ပေါ့နော်ဟိုဥဝင်တေအနေနဲ့ရောစကားပြောနိုင်တဲ့အခြေအနေရှိပါလားရှင်
အဲ
သူကငိုလေးရလို့ကတစ်လုံးချင်းနှလုံးချင်းပြောတဲ့သဘောပါဟိုကျမရဲ့အနေနဲ့တော့ဒါနဲ့အဲ့လိုပေါ့ခန္ဓာကိုယ်ကမလိုက်နိုင်ဘူးစိတ်ကအယမ်းပါတယ်ခင်ဗျာဟိုလေးတွေကဘောလုံးဝကြီးကျင်တာတော့ခြေဝါချင်းနေပြီးတော့ဖြစ်နေတာပေါ့လေဒါနဲ့ကျွန်တော်တို့ဒီသုံးသက်ချက်ရကျောင်းချင်းသုံးသက်ချက်ရတော့တိရတိရကဘာချင်းနေပြီးကျွန်တော်တို့ခံမှန်းထားရတယ်အခုကြောက်ကတိုက်ဆိုင်ရထားဖောက်လာတာပေါ့ဒါနဲ့ကျွန်တော်တို့ဒီတောင်ကြောင်းနိုင်နေပြီဆိုတော့ကျွန်တော်တို့အကောင်းမကညံ့နေထားပါလေ
ဟုတ်ကဲ့အဲ့တော့ဟိုဘလို့ဆက်ပြီးတော့ကုသဖို့ရှိပါလဲရှင်
ဒီအဝင်ကြီးရဲ့ပြောကြားချက်အရတော့သူတို့ဒီလိုအပ်တဲ့ကဖေးစီစဉ်မှုတွေလုပ်နေပါတယ်လုပ်နေပြီးတော့သူတို့သူ့အဖွဲ့အစည်းဝေးထိုင်ပြီးတဲ့အခါမှာဒီနေ့ညသို့မဟုတ်မနေ့ကမနေ့ပိုင်းမှာချက်ကစီးရင်စီးရပါလိမ့်မယ်နောက်ချက်ဒုတိယအစီအစဉ်တစ်ခုအနေနဲ့နိုင်ငံခြားကိုတွားပြီးစီးပူးသားဖို့အဲ့ဒါကိုလည်းကျွန်တော်တို့ဒီစဉ်နေပါ
ဟုတ်ကဲ့အခု NLD ပါတီအနေနဲ့ရောအခုလိုဒီခေါင်းဆောင်တူပေါ့နော်ဦးဝင်းတင်ရဲ့ကျမကြီးအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုထုတ်ပြန်ဖို့ပြောကြဖို့ရှိပါလဲရှင
်အဲအဲ့ဒါအနေနဲ့တော့ပြည်ယဝင်သတင်းထုတ်ပြန်ချက်တော့ထုတ်ပြန်မှုမရှိပါဘူးကျွန်တော်တို့ဘာလို့ဦးဝင်းတင်ကဒီ NLD ရဲ့ဖွဲ့စည်း NLD စတင်တည်ထောင်ခဲ့ရဖောင်ဒါဖွဲ့ဝင်တူဖြစ်ပါတယ်လက်ရှိမှာလည်းကျွန်တော်တို့ဒီဖွဲ့ချုပ်ကြီးရဲ့ဘာသာရေးဖွဲ့ဝင်တူဖြစ်ပါတယ်အောင်စံကြည့်နေတဲ့အန်တန်နီကတ်ရဲ့ဆက်ဆံရေးရှိတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်ကြီးတွေဖြစ်ပါရဲ့။ဘာမာဒီရဲ့အဖွဲ့ချုပ်တမိုင်းနောက်ဒီမိုစီတမိုင်းမှာဘာသာဝန်ကြီးအခြံထားလို့မရတဲ့အရေးကြီးတဲ့ပုဂ္ဂိုလ်တွေပါ။အဲဒီအတွက်ကြောင့်ကျွန်တော်တို့အန်တန်ဒီအဖွဲ့ချုပ်ပါမန်အဖွဲ့ဝန်ကြီးအစဒီပိုင်းဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအစီအများကြီးကဘာသာကိုလာရောက်ကြည့်ရှုနေပါရဲ့။နီးစပ်ဆုံးမှုမှာတစ်ခုကြည့်ရတယ်မနေ့ပိုင်းရပဲကျွန်တော်တို့ဟုတ်ကဲ့ဦးတင်လာကြည့်ကြပါပြီ
။ဟုတ်ကဲ့အခုလိုပေါ့နော်ဦးဝင်းတင်ကျမကြီးအခြေအနေဒီမကောင်းတဲ့အပေါ်မှာစိုးရိမ်ရတဲ့အပေါ်မှာဒီဆူတောင်းပွဲတွေပေါ့နော်တနိုင်ငံလုံးနဲ့ကျင်းပခဲ့တဲ့အခါကြတော့လေ NLD ရဲ့အဲ့ဒီပေါ်မှာဒီဆူတောင်းတဲ့အဖွဲ့အစည်းတွေပေါ်မှာရောဘယ်လိုတုံ့ပြန်ကြမှာလဲရှင်
။ငါကျွန်တော်တို့အနေနဲ့ဟောကဦးဝင်းတင်ကျမကြီးအတွက်ဆူတောင်းပေးကြတဲ့အဖွဲ့အစည်းအလွှာပေါင်းတို့ဟာဖွဲ့စည်းပေါင်းပုဂ္ဂိုလ်ပေါင်းရောကျွန်တော်အားလုံးကျေးဇူးတင်ပါတယ်။တကယ်လည်းသူတို့ရဲ့ဒီအပေါ်ပေါ်မှာထားတဲ့စေရင်ကဒီတော့လည်းပြီးမှပြပါလေခင်ဗျာဆက်ပြီးလုပ်ဖို့တဲ့လိုအပ်တယ်နောက်ဒီလိုစုတောင်းပွဲတွေရဲ့ဆက်ရမှုကလည်းအတိုင်းအတာရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ
် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးဖွဲ့ဝင်ဦးကြည်တိုးပါရှင် VOA အတန်ကနေပြီးတော့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကပြောပြမှာပါရှင်
မြမရွေရနှစ်သက်ကူးနေဖြစ်တဲ့ဒီကနေ့မှာဗုဒ္ဓဘာသာဝင်အများအပြားဟာဖျားသွားကြောင်းတဲ့ကုသိုလ်အလှူဒါနတွေပြုလုပ်နေကြပါတယ်။ရန်ကုန်မြို့ကဒီအထင်ကြီးရွှေတကုံစေတီတော်မှာဆိုရင်ဖျားဖူးကုသိုလ်ယူသူတွေနဲ့ပြည့်နှက်စီကားနေပါတယ်။တက်ကြီးရွယ်အိုတွေကိုအကူအညီပေးကုသိုလ်ယူသူတွေရှိသလိုတက်ရှိတဲ့တော်ဝါတွေကိုဘေးမဲ့ပေးပြီးတော့လည်းဒီကုသိုလ်ယူနေကြသူတွေရှိပါတယ်။မြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုလူမှောင်ခိုကူးမှုမှာထိုင်းစစ်တပ်ပါဝင်နေတယ်လို့ဆွဆွဲထားတဲ့သတင်းကိုထုတ်ပြန်ခဲ့မှုနဲ့သတင်းတောင်နှစ်ယောက်ကိုထိုင်းတရားရုံးတစ်ခုကအသေးဖြတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ Phuket One Online သတင်းဌာနရဲ့ Australia လူမျိုး Editor Alan Morrison နဲ့ထိုင်းသတင်းတောက် Chutima Sidasathiyano ကိုဒီထိုင်းနိုင်ငံကွန်ပျူတာရာဇဝတ်မှုဥပဒေတွေနဲ့လည်းတရားစွဲခဲ့ပါတယ်။ဒီကနေ့ Phuket မြို့တရားရုံးမှာရုံးချိန်လာတဲ့ Editor Morrison ကထိုင်းနိုင်ငံမှာသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်နေတဲ့လောက်ရဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံအရေးနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအခုစတင်နေပါပြီ။ယူကရိန်း၊ရုရှား၊အမေရိကနိုင်ငံသားရေးဝန်ကြီးတွေအပြင် EU နိုင်ငံသားမူဝါဒရေးအကြီးအကဲတို့လည်းဆွေးနွေးနေကြပါတယ်။ဒီကနေ့မှာပဲယူကရိန်းနိုင်ငံမာရီယိုပိုမြို့ကစစ်ခြေစိုက်စခန်းတစ်ခုမှာဒီရုရှားလိုလာတဲ့ခွဲထွက်သူတွေနဲ့တပ်ဖွဲ့ဝင်တွေကြားမှာအပြန်အလှန်ပစ်ခတ်မှုကြောင့်ရုရှားလိုလာသူ၃ယောက်ထက်မနည်းသေဆုံးပြီးတော့73ယောက်ဒဏ်ရာရသွားပါတယ်။တောင်ကိုရီးယားကမ်းခြေမှာတော့ခီးတဲ့တင်တင်ပေါ်နင်းမောက်ခဲ့ပြီးတဲ့နောက်မှာပျောက်ဆုံးနေတဲ့လူ289ယောက်ကိုတောင်ကိုရီးယားရင်ခုန်သမားတွေကဆက်လက်ပြီးတော့ရှာဖွေနေကြပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကတော့မက်ခင်ဖြူထွေးပါရှင်။အင်ဂျင်နီယာကတော့ဆူလီမန်တာလာဝလီဖြစ်ပါတယ်ရှင်။ကျမတို့ VOE American ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America,
Washington.